ည၈နာရီထိုးတိုင်းတန်ပုံးတီးတန်လေးဟိမ့်နေအောင်ထွက်လာတာကြားမိကြပါရဲ့လားဒါတွေကစစ်အာဏာရှင်စနစ်ကိုစန့်ကျင်တဲ့ပြည်သူတယောက်တိုင်းတယောက်တိုင်းစီကထွက်လာတဲ့အတန်လေလားဒီမိုကရေစီကိုချစ်တဲ့တာဝကတော့သူ့နောင်တော်ကြီးတွေစီနီယာကြီးတွေလမ်းစဉ်တိုင်းဒီမိုကရေစီလမ်းကြောင်းကိုသွေးဖယ်သွားမှဆိုးတဲ့အတွက်တိုင်းပြည်ကိုကယ်တင်နိုင်လိုက်ပြီဆိုကြေညာနေပါတော့တယ်။တိုင်းပြည်ကဒီမိုကရေစီလမ်းကြောင်းကနေသွေးဖယ်တော့မယ့်အပြင်ကြောက်ထဲကြဖို့လက်တလုံးအလိုစူပူမှုတွေဖြစ်နေလို့ပါတဲ့။ဖြစ်တဲ့စူပူမှုတွေကအာဏာသိမ်းပေးဖို့တာဝကိုထောက်ခံတဲ့တာဝရဲ့တပည့်တွေပါပဲ။ထောက်ခံလို့အားမရတဲ့အပြင်ဖြတ်သွားတဲ့သူတွေကိုလိုက်ရိုက်တာခေါင်းကွဲတဲ့သူတွေကကွဲဖူးယောင်တဲ့သူတွေကရောင်းတဲ့ဒီလိုမင်းမဲ့ဇေယိုက်တွေဖြစ်လာတော့စိုးရင်ရပြီကို။တာဝရဲ့ဒီမိုကရေစီထိန်းသိမ်းချက်ကဒီမိုကရေစီနီးလန်းကြကြလူဖမ်းပွဲဆလုပ်တော့တာပါပဲ။အတိုင်းမင်ခံအိမ်ကတတ်တော်ဆောင်နေစကားပြောဆက်ကင်လို့ဆိုပြီးတော့အတိုင်းမင်ခံကိုဖမ်းတယ်ဒီလိုဥပဒေနဲ့ညှိမှန်းသိတယ်ဆိုရင်အစိုးရတတ်တော်ဆောင်နေကစကားပြောဆက်မကင်မင်းနဲ့အော်လန်ကင်ပြီးအော်တော့မှာပေါ့။ဟေးဟိုဘက်ကိုကြည့်ထား။ဟေးဒီဘက်ကိုကြည့်ထား။ဟေးဆိုအော်တာပေါ့ဗျာ။သမရကိုကြအိမ်ရှိလက်ထွက်ပြမှုတဲ့ဒီမိုကရေစီနီလန်းအရာလွတ်လပ်စွာပြောဆိုခွင့်အတက်လဲလုတ်ပေးပါသေးတယ်ဗျာဖုန်းလိုင်းတွေဖြတ်အင်တာနက်တွေလူမှုကွန်ရက်တွေပိတ်တိတ်ဒီမိုကရေစီကြတာပေါ့ဗျာတာဝရဲ့တပည့်တွေကလည်းသမရပုံချိတ်ထားတာတွေ့ရင်နဗန်ကျင်းလိုက်ဒုံးနဲ့ရိုက်လိုက်နဲ့ကဲတင်နေကြတာပါသူတို့ကဲတင်ရတဲ့နောက်တစ်ချက်ကမဲမတမာမှုကိုစစ်ဖို့လဲပါပါတယ်တဲ့မဲကွာတာတွေအမှန်တိုင်းပေါ်နိုင်ရေးအတွက်စုံစမ်းမဲ့အဖွဲဖွဲ့လိုက်တာဘသူတွေပါလဲဆိုကြည့်လိုက်တော့2010တုန်းကတကောင်ရန်ကြိုတင်မဲမဲတခိုးဆရာကြီးဖြစ်နေပါရောလားအဲ့ဒီတုန်းကတကောင်ရန်ကြိုတင်မဲဆိုတာမဲတွေရေးတွက်ပြီးမှရောက်လာတဲ့ကြိုတင်မဲတွေဗျာဘယ်လောက်များတယ်လဲဆိုရင်အချို့မဲဆန္ဒနယ်တွေမှာရတဲ့မဲကမဲပေးနိုင်သူစရင်ထက်ပိုများနေတာများမဲပေးနိုင်တဲ့သူရာဂိုင်တုန်းက102သက်သမ39ရာဂိုင်တုန်းတော့ရှိပါတည်းဗျာစကေးကတော့ကိုးထက်မြင့်ပြီးတော့10ဟိုဘက်အထိရောက်ခဲ့တာပေါ့ဗျာဒီလိုစကေးချမ်းကြီးတွေပိုင်ဆိုင်ထားတဲ့သူကမဲမတမာမှုတွေကိုရှာဖွေဖော်ထုတ်ပေးမဲ့အပြင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကြီးကိုလည်းကျင်းပပေးဖို့မှာပါတဲ့တကောင်ရန်ကြိုတင်မဲဆိုလို့2010တုန်းကပဲဗျာပြည်သူ့ဘက်တော်သားပါတီကြီးတကူရှိပါတဗျာသူတို့ဟာကူရမဲ့ကဲရမဲ့ဖြစ်နေတဲ့ပြည်သူတွေဘက်ကရက်တီမဲ့တိုင်းပြည်ကိုထူထောင်မဲ့တိုင်းပြည်ကိုတိုးတက်အောင်လုပ်မဲ့ဆိုပြီးတော့ဝိုင်းပြီးတော့မဲထက်ခဲ့ကြတာပေါ့ဗျာဒါပေမဲ့လူတွေဘလောက်မဲထက်ထက်ကိုယ်စလဲအများစုကတကောင်ရန်ကြိုတင်မဲတွေကိုမရှင်နိုင်ခဲ့ပါဘူးဒီတော့အဲ့ဒီရုပ်ကောက်ပွဲကိုမတရားဘူးတကောင်ရန်ကြိုတင်မဲတွေရောက်လာတဲ့မဲခိုးတယ်ဆိုပြီးတော့အင်မတန်ပါမချိမခံတာဖြစ်ခဲ့ကြတာပေါ့ကံတရားကြောင့်လားအခင်းချင်းကြောင့်လားတော့မသိပါဘူးနောက်ဆယ်နှစ်အကြာမှာအဲ့ဒီပါတီကလူကြီးတွေဟာအာဏာသိမ်းကောင်စီရဲ့အဖွဲ့ဝင်ဖြစ်နေပါပေါ့ဗျာသူတို့တွေဗတရားဦးမဲခိုးတယ်လို့ဩခဲ့တဲ့ရွေးကောက်ပွဲကော်မရှင်လူကြီးနဲ့တပ်ဖွဲ့တဲ့အတူလုပ်ကြတော့မှာပါနောက်ပြီးတော့လူထုဘဝအဓိကဆိုပြီးတော့သူတို့ပါတီအနိုင်ရရင်လူထုအတွက်အလုတ်ကင်တွေဖန်တီးပေးမယ်စီးဝါးရေးတွေမြင့်တင်ပေးမယ်ဆိုပြီးတော့ရှုံးရှုံးဝေအောင်မဲဆွဲခဲ့တဲ့အပြာပါတီကအပြာဥက္ကဋ္ဌကြီးလဲလူထုဘဝခဏထားဝင်ကြီးနေရာရတော့လုတ်ပိုင်ခွင့်လေးရတော့ဆိုပြီးတော့အထုတ်ကလေးဆွဲပြီးတော့အာနာသိန်းကောင်စီဘက်ပြေးပါလေရောဗျာလူတို့ကသူ့ပါတီကိုမှမဲမှမပေးတော့ကိုဘယ်လုတ်ပေးကျင်ပါတော့မလဲဟိုရောက်တော့ကြိုးဆိုကြပါတယ်ဗျာဝန်ထမ်းတွေကရုံးရှိမှအာနာရှင်လက်မခံကြောင်းလက်ကလေးသုံးချောင်းထောင်းလို့လက်လက်အားကိုပြီးတော့အာနာတိမ့်လိုက်လို့တိုးတက်ပြောင်းလဲသွားတဲ့နိုင်ငံကမ္ဘာတမိုင်းတစ်လျှောက်မှာဘယ်နိုင်ငံမှမရှိပါဘူးအာနာခဏခဏအသိမ်းခံရတဲ့မြမတမိုင်းဆိုရင်တိတဲ့အတိုင်းပိုဆိုးပေါ့ဗျာတမိုင်းမှာလည်းအရေးမဲတွေအနိုင်ကျင့်နှိပ်စက်ခံရတာတွေခံစားခဲ့ရတာမဟုတ်လားဒီတော့ဘလို့ပဲဒီမိုကရေစီထိန်းချောင်းနေပြောပြောလူတွေဟာစစ်အာဏာသိမ်းဆိုတဲ့ဇကားကိုတော့မကြားကျင်တော့ပါဘူးရင်ထဲမှာမွန်းကျက်မှုတွေအပြည့်နဲ့နေနေရတာပါဒီတော့စစ်အာဏာရှင်ဆိုတဲ့သူတွေအောက်မှာအရင်လိုပြန်ပြီးမနေရဖို့အစိုးရဝန်ထမ်းတွေဆရာဝန်တွေဆရာမတွေတက္ကသိုလ်ကျောင်းတွေစာသင်ကျောင်းအသီးသီးကဆရာမတွေဝန်ကြီးဌာနကအရာရှိတွေဝန်ထမ်းတွေတောင်အလုံးမစင်ပဲစန့်ကျင်နေကြတဲ့အချိန်မှာပြည်သူအတွက်ဆိုတဲ့နိုင်ငံရေးသမားတွေကနေရာလေးတစ်ခုရတိုင်းပြေးပြေးကတ်သွားကြတာပါပဲနောက်ပြီးတော့နိုင်ငံရေးပါတီဆိုတာကဒီမိုကရေစီရွေးကောက်ပွဲကနေပဲမဲအနိုင်ရမှနေရာယူရတာမဟုတ်လားပါတီဆိုတာကလည်းဒီမိုကရေစီစနစ်အတွက်ပေါ်ထွန်းလာကြတာပါဒီလိုသာနေရာရကြည်ဆိုရင်နေရာလိုချင်တဲ့သူတွေအတွက်ကသူတို့အမြဲနေရာမြဲအောင်အမြဲတမ်းစစ်တပ်ကအာဏာသိမ်းနေပါသေးဆိုပြီးတော့စစ်အာဏာရှင်စနစ်အတွန့်ရှိပါစေလို့ပဲဆုတောင်းနေရတော့မှာပေါ့ဗျာရွေးကောက်ပွဲဆိုတာကိုလည်းကြောက်ပြီးရှောင်နေကြမှာပါပဲဒီတော့ရွေးကောက်ပွဲကိုကြောက်နေရင်ပါတီဆိုတာကလည်းဘာအဓိပ္ပာယ်ရှိတော့မလဲဗျာ အခုည၈နာရီထိုးတိုင်းလူတွေရဲ့တံပုံးတီးတံကိုကြားကြပါသလားခင်ဗျာအေးရောပြောပါရဲ့လားဒီတံပုံးတီးရာတွေငြိမ်သွားတာတော့မှနှစ်ဆန်းတစ်ရက်နေ့တစ်ရက်နေ့ညနေပိုင်းရောက်တိုင်းမကောင်းဆိုးဝါးတွေကိုမောင်းထုတ်တဲ့တံပုံးတီးတံတွေကတော့လူကြီးမင်းတို့ကြားနေရအောင်ပါဗျာ